ဒေါ်လက်လက်ဝင်ခမအခုပေါ့လေဥမြင့်အေးနဲ့ပတ်သက်ပြီးတော့ HRTP အဖွဲ့ကနေပြီးတော့လွတ်မြောက်ရေးဆောင်ရွက်နေပြီလို့သိရပါတယ်ခမဒီကိစ္စနဲ့ပတ်သက်ပြီးဘာများသိထားပါလဲခမ
ဒီမှာတော့သူတို့ဆက်ပြောတာလေးပေါ့နော်ဒီအားလုံးကလည်းအခုကြံခဲ့တဲ့လူအချင်းသားတွေလူမျိုးတွေတွေ့လို့ရတာပြီးတယ်လေ။ဟိုရက်ကလည်းဒေ84 85ကျောင်းသားတွေအိမ်လာပြီးတော့အဲဒီအချင်းလူမျိုးတွေတွေ့ဖို့သူတို့တောင်းဆိုဖို့အတွက်ကိုလုံးမောတနေ့ချင်းနေစုပြီးတော့လာပြီးတော့အပေးကြတာမတို့အိမ်သားသိရပါတယ
်။ဦးမြင့်ရေးကပေါ့လေကျွန်တော်သိသလောက်ဆိုလို့ရှိရင် तू အဖမ်းခံရတဲ့အချိန်တုန်းက तू ကဒီ Nagis ဒုက္ခတွေအရေးကို तू ဆောင်ရွက်နေတဲ့အချိန်ပေါ့လေ။ဘလူဘလူပေါ့လေသူပေါ့ဒီဘုံပေါက်ခွဲမှုနဲ့ပေါ့လေဆွဲွားတာလေခင်ဗ
ျသူအဲ့ဒီအချိန်တော့ဒါကိမှာဒုက္ခဖြစ်နေတဲ့လူတွေကိုသူကတူရမ်းနေတဲ့အချိန်မှာအဲ့ဒီအချိန်မှာဆီကနေပြီးတော့အမြဲတမ်းနေတိုင်းသူ့ကိုစောင့်ကြည့်နေစောင့်ကြည့်နေပြီးတော့နေတိုင်းအရင်းယူတယ်မနေ့တစ်ချိန်ညတစ်ချိန်ပေါ့နေသူ့မျက်စိအောက်မှာအဲ့ SC ရဲ့မျက်စိအောက်မှာအမြဲရှိနေတော့မှာခြေကနေပြီးတော့ဝင်ဖမ်းသွားတာဖြစ်ပါတယ်
ကြေနံကြတော့ဒီ SP ကလည်းပဲသူဥမြင့်ရဲ့လှုပ်ရှားမှုတွေကိုအမြဲတမ်းသိနေတယ်သိနေပြီးတော့ဥရေရဖမ်းသွားဖမ်းသွားပြီးတော့ကြားတာဥမြင့်ရဲ့ကိုယ်တိုင်ကနေပြီးတော့ဒီအမှုနဲ့ပတ်သက်ပြီးတော့ဝန်ခံတယ်ဆိုတဲ့သတင်းတွေထွက်တယ်လေဘယ်လိုဖြစ်တာလဲခင်ဗျာနည်းနည်းပြောပြပေးပါအောင်ခင်ဗျာ
ဒီလိုပါဥမြင့်ရဲ့ကိုမခေါ်ခင်ပေါ့နော်မျိုးမင်းတို့စီပိန်တို့ဆိုတဲ့ကလေးတွေပေါ့ဥမြင့်နဲ့နည်းနည်းပတ်သက်နေတဲ့ကလေးတွေကိုခေါ်ပြီးတော့သူတို့အရင်ဖမ်းတယ်ဖမ်းပြီးတော့အဲ့ကလေးတွေကိုနှိပ်စက်ပြီးတော့ဥမြင့်ရဲ့ဘုံပေါက်တာကိုခိုင်းပါတယ်လို့ဝန်ခံခိုင်းတာ
နောက်တစ်ခုကြားသေးတာတခုကဥမြင့်အေးကိုလည်းပဲဒီကလေးတွေကိုနှိပ်စက်နေတာကိုလည်းပြရတယ်ဆိုပြီးတော့သတင်းကြားရတယ်အဲ့ဒါရောဟုတ်ပါသလားခင်ဗျ
ကျမလည်းအဲ့လိုပဲကြားတယ်ပြန်ထွက်လာတဲ့ကလေးကြီးကပြောပြတာလေသူလွတ်လာတဲ့တယောက်ကပြောပြတာသူတို့နှိပ်စက်ပြီးတော့ပြပြီးတော့ဒီမှာဥမြင့်ဝင်မခိုင်းသူတို့ကိုဆက်နှိပ်စက်မယ်ဆိုအဲ့လိုပြောပါတယ
်ဆိုတော့လေအခုပေါ့လေဥဆိုဒီနိုင်ငံတော်သမရရဲ့လွတ်ငင်းချမ်းသာခွင့်နဲ့ကဥမြင့်အေးပါမလာတာနဲ့ပတ်သက်လို့ရောဒေါ်လက်လက်ဝင်းအနေနဲ့ဘာများယူဆချက်များရှိပါလဲခင်ဗျ
ကျမတော့ဒီတတုပ်ပါဥကြီးပါမလားနောက်တတုပ်မှာပါမလားနဲ့စောင့်နေရတာပေါ့ကျမစိတ်ထဲမှာတော့နောက်ဒီဟာအလုံးမတက်သေးဘူးဆက်ပြီးတော့လာအောင်ပါလို့ကျမတော့ညှို့လင်းနေပါတယ
်ဟုတ်ကဲ့ဒေါ်လာလေးခင်ဗျာအခုလိုရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမတို့အနေနဲ့ဒီဟိုနိုင်ငံရေးအကျဉ်းသားတွေလွှမ်းမြောက်ဖို့အတွက်လှုပ်ရှားပေးနေကြတဲ့အဖွဲ့ပေါင်းစုံကံလာပေါင်းစုံစောင့်သားအလုံးပေါ့နော်ဟိုမီဒီယာတွေရောဗားတွေရောအလုံးကိုဒီမှာကျေးဇူးတင်ပါတယ်လို့ပြောလိုပါတယ
်ဟုတ်ကဲ့